Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA မေဂန်တန်ရဲ့ 2019 ခုနှစ်ဇူလိုင်လ 28 ရက်တောက်ချာနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေ လိုင်းလွှင့်မီတာ 30 40 48 50 တို့ကနေ တိုက်ရိုက်တင်ဆက်နေပါပြီ ကျွန်တော်ညံဝင်းအောင်ပါ ဒီကနေ့မနက်ခင်းအစီအစဉ်လေးကို တာဝန်ယူတင်ဆက်မှာပါဗျာ
မင်္ဂလာမနက်ခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမျက်မှုနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ပြမှာပါရုရှားအီရန်နဲ့မြောက်ကိုရီးယားတို့ပေါ်တံခါးရယူမှုအသည့်ချမှတ်မဲ့ဥပဒေမူကြမ်းတရက်ကိုအမေရိကန်ထက်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီအမေရိကန်စစ်တပ်တွင်လိန်ပြောင်းထားသူတွေနဲ့ပတ်သက်လို့တောက်တင်းမှုဝါဒမှာပြောင်းလဲမရှိသေးဘူးလို့ထိပ်တန်းစစ်ဗိုလ်ချုပ်ကပြောပါတယ်မြန
ောင်းလဲဖို့ဖြစ်တယ်လို့ဒေါက်တာဆုကြည်ကနိုင်ငံတော်အတိုင်းအမြင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်ပွဲမှာပြောကြားလိုက်ပါတယ်။
နိုင်ငံတကာနိုင်ငံရဲ့နိုင်ငံသားကိုကျွန်တော်တို့ဟောက်တဲ့နေတာအများအကျိုက်ကိုပြလိုက်လို့ဖြစ်တယ်
ဒီကြောင့်တရင်နေပြီးမှတင်ပြသွားမှာဖြစ်သလိုကျောက်ပရောင်းမျိုးကလူလူရဲ့ဖီအားကြောင့်အဆောက်အုံတစ်ခုဖြိုချခံရတဲ့အခြေအနေအမေရိကန်သမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားသလားစတာတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တောက်ကြနေမနဲ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မတ်ဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်တန်ခတ်ရယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတစ်ချက်ကိုအမေရိကန်ထက်လွတ်တော်ကတည်ပြလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးပြဋ္ဌာန်းမှုပို့တော်မှာဖြစ်ပါတယ်။အောင်းနယ်အထက်အလွှတ်တော်နေရာကြားညှိနှိုင်းကြပြီးတဲ့နောက်ကြာသပတေးနေ့မှာဥပဒေမူကြမ်းကိုထောက်ခံမဲ98မဲ၊ကောက်ခံမဲ2မဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာပါ။အောက်လွှတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့ကြောင်းအထက်လွှတ်တော်မှဘော့ဘ်ခေါ်ကာကဗိုလ်ဒူးနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားတာပါ။အောက်လွှတ်တော်မှာတော့ထောက်ခံမဲ419မဲ၊ကောက်ခံမဲ3မဲနဲ့ဥပဒေမူကြမ်းကိုအတည်ပြုထားခဲ့ပြီးပါပြီ။ဒါကရည်ရွယ်မှုအစ်စ်တွေ၆ဘုတ်ကိစ္စသမ္မတထရမ့်ကကန့်ကွက်ထားပြီးဗီတို၃ပယ်ချမယ်ဆိုတဲ့သဘောကိုလည်းအင်ဖြူတော်ကအရေးအမွက်ပြောထားပါတယ်။ဒါပေမဲ့သမ္မတရဲ့ဗီတိုအာဏာကိုပြန်ပယ်ချနိုင်ဖို့အတွက်လွှတ်တော်နှစ်ရစလုံးမှာထောက်ခံမှုကအလုံးလောက်ရှိနေပါပြီ။သမ္မတထရမ့်ကအထူးသဖြင့်ကန့်ကွက်ထားတာကတော့ဒါကရည်ရွယ်မှုကိုရော်ပါသက်သာအောင်သမ္မတလုပ်ပိုင်ခွင့်နဲ့ဝင်ဆက်ဖက်လို့မရတဲ့ပြဋ္ဌာန်းချက်တခုပဲဖြစ်ပါတယ်။တရားမှုပြော့တဲ့ဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းဖို့သမ္မတအင်ဖြူတော်ကလှုံ့ဆော်စည်းရုံးလာတာသတင်းပတ်အတော်ကြာပြီဖြစ်ပါတယ်။
ခွဲစိတ်လိမ်ပြောင်းထားသူတွေနဲ့ပတ်သက်လို့အမေရိကန်တပ်တွင်းမူဝါဒပြောင်းလဲမှုမရှိသေးဘူးလို့အမေရိကန်စစ်တပ်ထိပ်တန်းဗိုလ်ချုပ်ကြီးကပြောကြားလိုက်ပါတယ်။လိမ်ပြောင်းထားသူတွေကိုစစ်တပ်ထဲမှအမှုပေးမထမ်းဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဗုဒ္ဓဟူးနေ့ကရေးသားခဲ့ပြီးတဲ့နောက်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ကအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတရဲ့ညွှန်ကြားချက်ကာကွယ်ရေးဝင်ကြီးမရခင်အထိလက်ရှိမူဝါဒအတိုင်းအပြောင်းလဲမရှိဘူးလို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ရေးသားခဲ့တဲ့ရုံးသွင်းစာကို VOA ကရရှိခဲ့ပါတယ်။ဦးစီးချုပ်တွေတပ်မှုကြီးတွေနဲ့စစ်တပ်အကြီးအကဲတွေစီကိုအဲ့ဒီရုံးသွင်းစာကိုဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကြာတာရင်းနေမနဲ့ကပေးပို့ခဲ့တယ်လို့သူ့ရဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်။လိန်ပြောင်းထားသူများမူဝါဒရေးရာပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဒါနာဝှိုက်ကလည်းစစ်တင်နာပရိချုပ်ရဲ့ညင်ညာချက်ထွက်လာခဲ့ပြီးတဲ့နောက်အင်ဂျီရောကတရားဝင်ညွှန်ကြားချက်ထွက်လာမှာကိုကာကွယ်ရေးဌာနအနေနဲ့စောင့်နေတယ်လို့ကြာတာရင်းတွေကညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးတွေစည်ရေးကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်လိန်ပြောင်းထားသူတွေကိုစစ်မှုထမ်းခွင့်မပြုဖို့အမိန့်ထုတ်မယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်နေတဲ့ရှေ့နေချုပ် Jeff Sessions ဘက်ကနေထင်ရှားတဲ့ Republican လွှတ်တော်အမတ်တွေကရက်တည်ပြီးသမ္မတထရမ့်ကိုတုံ့ပြန်ပြောဆိုနေကြပါတယ်။သမ္မတထရမ့်ကရှေ့နေချုပ် sessions ကိုသာထုတ်ပြလိုက်ရင်တော့အပြင်းထန်တုံ့ပြန်ခံရမယ်လို့ Republican ထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံထဏာကိုကြာသပတေးနေ့မှာပြောပါတယ်။ Mr. Sessions ဟာ Mr. Trump ကရှေ့နေချုပ်ဖြစ်ခံထားဖို့ရွေးချယ်ချိန်ထိ Mr. Graham ရဲ့ထက်လွှတ်တော်တွင်လှုပ်ဖော်ကိုင်ပွဲတူဖြစ်ပါတယ်။ Mr. Sessions ဟာသမ္မတထရမ့်ကိုသမ္မတယူကောက်ပွဲအတွက်မဲဆွယ်ပွဲအစောပိုင်းကာလကတည်းကထောက်ခံခဲ့သူပါ။ပြီးခဲ့တဲ့နှစ်သမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့သလားဆိုတဲ့ပေါ်တရားရေးဌာနကစုံစမ်းစစ်ဆေးနေတာမှာသူဝင်မပါဘူးလို့Mr. Sessions ကပြောပြီးကင်းအောင်နေခဲ့တဲ့ပေါ်သမ္မတထရမ့်ကမကြေမနက်ဖြစ်နေတာပါ Mr. Sessions ကအဲ့လိုဝင်မပါခဲ့တဲ့အတွက်သူ့ရဲ့လက်ထောက်ဖြစ်သူကအထူးဆုံးသောစစ်ဆေးသူအဖြစ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုရွေးချယ်ခဲ့ပါတယ် Mr. Trump အနိုင်ရဖို့အတွက်သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ Russia နဲ့ပေါင်းလုပ်ခဲ့သလားဆိုတဲ့ပေါ်ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုကိုလုပ်နေတာဖြစ်ပါတယ်
ဂျေရုဆလင်မြို့ဟောင်းမှာဂျူးတွေရောမွတ်စလင်တွေပါဘာသာရေးအထွတ်မြတ်ထားတဲ့နေရာမှာအစ္စရေးရဲတွေနဲ့ပါလက်စတိုင်းဝိပုသူတွေပဋိပက္ခဖြစ်ခဲ့ကြပါဗါတယ်အဲ့ဒီနေရာမှာအစ္စရေးဘက်ကဒီလအစောပိုင်းကစတင်ချခဲ့တဲ့လုံခြုံရေးအတားအဆီးတွေကနောက်ဆုံးကြံအတားအဆီးတွေကိုအစ္စရေးဘက်ကဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့တာပါဘာသာရေးအဆောက်အဦစီသွားတဲ့အဝင်ဂိတ်မှာစောင့်နေကြတဲ့အစ္စရေးရဲတွေကိုပါလက်စတိုင်းတွေကဂဲရယ်နဲ့ပစ်ပေါက်လို့ရဲတွေဘက်ကမျက်ရည်ရိုပုံးတွေရာဘာဂျီတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့အစ္စရေးရဲကပြောပါတယ်ရာဘာဂျီမှန်သူတွေရိုက်နှက်ခံရသူတွေအပါအဝင်ပါလက်စတိုင်းတရားထက်မနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းလာချန်ဒီအဖွဲ့ကပြောပါတယ်။ဒဏ်ရာရသူတော်တော်များများကအယိုးကျိုးဒဏ်ရာရခဲ့ကြတယ်လို့ဆိုပါတယ်။အစ္စရေးဘက်ကတက်ဆင်ခဲ့တဲ့လက်နက်စစ်ကိရိယာတွေပြန်လည်ဖယ်ရှားခဲ့ပြီးတဲ့နောက်မွတ်စလင်ခေါင်းဆောင်တွေက Al-Aqsa Mosque ဘလီမှာတွားရဝေပြုနိုင်ပြီလို့ခွင့်ပေးလိုက်ပြီးတဲ့နောက်မှာအခုလိုပဋိပက္ခတွေဖြစ်ခဲ့တာပါ။ဇူလိုင်လ14ရက်တိုက်ခိုက်မှုနောက်မှာအစ္စရေးကတင်းကျပ်တဲ့လုံခြုံရေးတွေချတဲ့အပေါ်ပါလက်စတိုင်းတို့ဘက်ကအစောပိုင်းကတပိတ်မှောက်ခဲ့တာဖြစ်ပါတယ်။ဂျူးလူမျိုးတို့အတွေ့ဘာသာရေးအထွတ်မြတ်ဆုံးတန်ပေါ်မောင်ဖျားချောင်းဟာလည်းအဲ့ဒီနေရာမှာပဲရှိပါတယ်ရှင
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုကနေတောက်ကြောင်နေမနေ့ဖက်တင်ပြကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါစစ်ဆေးဆန့်သက်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်။လက်ရှိချိန်ထိဆိုရင် H1N1 ရောဂါပိုးကူးစက်ခံထားရသူအယောက်30ထဲမှနေရှိနေပြီဖြစ်ပြီးသေဆုံးသူ6ဦးရှိသွားပါပြီ။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါအပြင်တဝက်မျိုးမှာလည်းကြက်ငှက်တုတ်ကွေးရောဂါပိုးတွေ့ထားတဲ့အတွက်ကြက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇူလိုင်လကုန်ပိုင်းထိပိတ်ထားပါတယ်။ဒီတော့တွေမှာပဲမြန်မာနိုင်ငံမှာ H1N1 ရောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ပြည်ထောင်နိုင်ငံနိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ travelweekly.co.uk မှာဖော်ပြထားပါတယ်။
လိမ်မိုင်းဆိုင်ရာအသုံးချဖို့မင်းကလေးနဲ့အမျိုးသမီးတွေကိုမှောင်ခိုကူးတဲ့အဓိကနေရာတွေထဲမှာအိန္ဒိယနိုင်ငံရဲ့စီးပွားရေးမြို့တော်မွန်ဘိုင်းမြို့ပါဝင်နေတဲ့အတွက်တင်းကျပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံတွေကဆင်းရဲတဲ့ပြည်နယ်တွေသာမကမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေကမင်းကလေးတွေအရင်ကမှောင်ခိုကူးခံကြရပြီးအခုဆိုရင်ဖိလစ်ပိုင်၊ဥဇ်ဘက်ကစ္စတန်နဲ့ကာဇက်စတန်နိုင်ငံတွေကမင်းကလေးတွေပါမွန်ဘိုင်းကိုမှောင်ခိုကူးခေါ်ဆောင်တာခံကြရတယ်လို့မဟာရာစထရာပြည်နယ်အမျိုးသမီးကော်မရှင်ဥက္ကဋ္ဌကပြောပါတယ်။မဟာရာစထရာပြည်နယ်အမျိုးသမီးကော်မရှင်နဲ့ International Justice Mission ပရဟိတအဖွဲ့တို့ပေါင်းပြီးတော့ချင်းပါတဲ့လူကုန်ကူးမှုတိုက်ဖျက်ရေးညီလာခံမှအခုလိုပြောကြားခဲ့တာပါလူကုန်ကူးမှုတိုက်ဖျက်နိုင်ရေးအတွက်ရဲတပ်ဖွဲ့ဝင်တွေကိုပို့ချတာလူကုန်ကူးသူတွေကိုပြင်းထန်တဲ့အရေးယူမှုတွေလုပ်နိုင်မဲ့ဥပဒေပြဋ္ဌာန်းတာတွေလုပ်ဖို့ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်တူရကီလွှတ်တော်ကလွှတ်တော်တွင်စီကံသတ်မှတ်ချက်အတော်များများပြင်ဆင်ထားတာကိုအတည်ပြုလိုက်ပါတယ်ဒီပြင်ဆင်ချက်တွေဟာအတိုင်းခံတွေရဲ့အတန်ကိုနောက်ထပ်ကန့်သတ်ဖို့ရည်ရွယ်တာလို့ဥပဒေသူတွေကပြောပါတယ်ဒီပြင်ဆင်ချက်တွေထဲမှာကာဒစ်စတန်ကာဒစ်ပြည်နယ်ဆိုတဲ့စကားလုံးတွေအပါအဝင်တချို့စကားလုံးတွေကိုအသုံးပြုတယ်ဆိုရင်လွှတ်တော်အမတ်တွေကိုအပြစ်ပေးမဲ့ပြင်ဆင်ချက်တွေလည်းပါဝင်ပါတယ်အဲ့ဒီစကားလုံးတွေကို HDP ပါတီလို့ခေါ်တဲ့အတိုက်ခံပြည်သူ့ဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေကမကြာခဏသုံးလေ့ရှိတာပါစီကံပြင်ဆင်ချက်တွေထဲမှာလွှတ်တော်ဥက္ကဋ္ဌဘာဝေ့ရမယ်ဆိုတာကနေဥပဒေမူကြမ်းတစ်ခုကိုဘယ်လောက်ကြာကြာဆွေးနွေးပြောဆိုရမယ်ဆိုတာတွေဒီပါဝင်ပါတယ်ပြင်ဆင်ချက်တွေကြောင့်လွှတ်တော်ဟာပုံပြီးတယောက်လာမယ်လို့ဆွေးရကရက်ခံပြောပါတယ်တိုက်ခံတွေရာလွှတ်တော်လုပ်ငန်းတွေကိုအနှောက်အယှက်ပေးနေတဲ့ဆိုပြီးသမ္မတ Recep Tayyip Erdogan ကဆွဆွဲပြောဆိုလာတာကြားပါပြီ
။ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်ရေးဆွေးနွေးကို Forbes Magazine ကကြာသပတေးနေ့ကထုတ်ပြန်လိုက်တာမှာ Amazon.com online ဈေးကွက်ကြီးကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့ Jeff Bezos ကနံပါတ်1အချမ်းသာဆုံးဖြစ်လာပါတယ်။သူတို့ရဲ့ကြွယ်ဝမှုအပြင်ကြာသပတေးနေ့အစုရှယ်ယာဈေးကွက်မှာသူတို့လုပ်ငန်းတွေရဲ့အစုရှယ်ယာတန်ဖိုးတွေပေါင်းပြီးတော့အချမ်းသာဆုံးလို့သတ်မှတ်တာမှာ Jeff Bezos ကဒေါ်လာ 90.5 ဘီလီယံနဲ့အချမ်းသာဆုံးဖြစ်ပါတယ်။ Microsoft company ကိုတည်ထောင်ခဲ့သူ Bill Gates ကတော့ဒေါ်လာဘီလီယံ90နဲ့ဒုတိယချမ်းသာဆုံးနေရာမှာလိုက်ပါတယ်လောလောဆယ်ကမ္ဘာပေါ်မှာအကြီးဆုံး online ဈေးကွက်ကြီးဖြစ်တဲ့ Amazon ကုမ္ပဏီရဲ့ share 18 ရာခိုင်နှုန်းကိုအသက်53နှစ်အရွယ် Bezos ကပိုင်ဆိုင်ထားပါတယ်သူဟာ Microsoft တထေးကြီး Bill Gates ထက်ပိုပြီးငွေကြေးချမ်းသာသူအဖြစ်9နှစ်အတွင်းမှာပထမဆုံးကျော်တက်နိုင်ခဲ့သူလည်းဖြစ်ပါတယ်အသက်62နှစ်အရွယ် Mr. Gates ကတော့ပြီးခဲ့တဲ့22နှစ်အတွင်းမှာအချမ်းသာဆုံးနံပါတ်1နေရာကို18ကြိမ်ရခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်စမြတ်မွန်တို့ကပြောပြခဲ့ကြတာပါ။ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းအခုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။နိုင်ငံတကာသတင်းလွှာတွေမတိုင်ခင်အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုအရင်တင်ပြပါမယ်။ပြည်သူအစိုးရဆိုတာအများအကြိုက်လိုက်ဖို့ထက်နိုင်ငံရဲ့အနာဂတ်အတွက်အမှန်ကန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝံ့ဝံ့ရပ်တည်ဆောင်ရွက်ဖို့လိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့နေရာမှာစိတ်သက်ပြောင်းလဲဖို့ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်အခမ်းအနားမှာပြောကြားခဲ့တာပါ။မင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပါမယ
်။ပြောင်းလဲချိန်တံပြီးဆိုတဲ့စောင်းပုံနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့တဲ့သူဦးဆောင်တဲ့ NLD ပါတီအာဏာရပြီးတနှစ်ကျော်အချိန်ထိမြန်မာနိုင်ငံမှာအခြေအနေတွေထင်သလောက်တိုးတက်ပြောင်းလဲမှုတွေမရှိသေးဘူးလို့ပြည်တွင်းမှာရောပြပမှာပါဝေဖန်ပြောဆိုနေချိန်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုပြောကြားခဲ့ပါတယ
်။အဲ့ဒီလိုအဖို့ရဲ့ဝင်ရဲ့ပြောင်းလဲစီတာဆိုပြောင်းလဲကိုကြည့်တာဆက်ပြီးဖြစ်တာ။ဒါတော့ဒီမိုဒယ်ကိုရှာမှုကိုစတင်ရရဒီချောဒီမိုဒယ်ကိုစတော်နိုင်ရင်ဒါဖြစ်တယ်။အဲ့ဒါကတော့တော်နိုင်အောင်ရှာတဲ့ပုံစံမျိုးမဟုတ်ဘူး။ဒီကစိတ်ကကုန်ပြီ။
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုစတင်ထူထောင်ခဲ့တဲ့အဓိကရည်ရွယ်ချက်မှာလဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမဲဆန္ဒရှင်ပြည်သူတွေကိုဂတိပေးခဲ့တဲ့အချက်တွေလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါရယ်အမျိုးသားရင်ကြားစစ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာဒေါအောင်ဆန်းစုကြည်ဟာမြမတက်မတော်နဲ့ဆက်ဆံရေးပြည်လဲအောင်ညှိနှိုင်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်အလားတူပဲထီလွေရှလွေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုကိုဒေါအောင်ဆန်းစုကြည်ကပြက်ပြက်သားသားတုံ့ပြန်ခဲ့တဲ့အပေါ်မှာလည်းနိုင်ငံတကာရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ဒါပေမဲ့ပြည်သူအစိုးရဆိုတာအများအကြိုက်လိုက်ဖို့တဲ့နိုင်ငံအနာဂတ်အတွက်မှန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝုဝင်လှုပ်ဆောင်သွားရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
နိုင်ငံရဲ့လမ်းကြောင်းကိုကျမတို့ဟောက်တယ်အများအကြိုက်ကိုပြလိုက်လို့ဖြစ်တာ။အများအကြိုက်ဖန်တာကဖန်တာကဖန်ပြဆက်ထားတာ။ဘာမှကတော့ဘူးလည်းမရဘူး။လုံးဝချက်ပေါ်မှာရေရဲဝင်ဝင်လုပ်နေတာ။အများအခဏချင်းပါတယ်တဲ့အဲမှာလူချင်းတဲ့ကိစ္စနိုင်ငံပြည်ရေရှိကောင်းမှုဆိုပြီးရှိတယ်။မတော်ရင်းနဲ့ဒီကောင်းမှုလူတင်မှုဆိုတဲ့ကြက်ကြီးလေး
2008ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ကိုသမရယာဒူးမပေးနိုင်အောင်ကန့်သက်တားဆီးထားတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါအောင်ဆန်းစုကြည်ကိုလွှတ်တော်ကဥပဒေပြဋ္ဌာန်းပြီးခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်မှမဲခွဲဆုံးဖြတ်စဉ်ကာလကလည်း25ရာခိုင်နှုန်းပါဝင်နေတဲ့တပ်မတော်ဘက်ကကန့်ကွက်ခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာတော့2015ရွေးကောက်ပွဲမှာပြည်သူတွေရဲ့ယုံကြည်အားကိုးမှုနဲ့တခနဲ့မဲဆန္ဒပေးခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ပေးခန့်အပ်ကြောင်းနဲ့သူ့ရဲ့ယာရုသက်တမ်းဟာသမရယာရုသက်တမ်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မနေ့ကကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့နှစ်ပတ်လည်အခမ်းအနားကိုတော့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးကျော်တင်ဆွေ၊ဒေါက်တာမြင့်ထွေး၊ဒေါက်တာဝင်းမြတ်အေးအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေတက်ရောက်လာတာတွေ့ရပါတယ်။ဒီအခမ်းအနားမှာတက်မတော်ကိုယ်စားလှယ်တွေတက်ရောက်တာကိုတော့မတွေ့ရပါဘူးရှင
်။မင်းချင်းနိုင်တင်ပြခဲ့တာဖြစ်ပါတယ်။ကျောင်းပောင်းမြို့မှာဗလီလိုတန်တရားရှိတဲ့ဆောက်လက်စအဆောက်အုံတစ်ခုကိုလူလူရဲ့ဝိုင်းဝန်းတောင်းဆိုချက်ရအာဏာပိုင်တွေကဖျက်ချလိုက်တာဟာမဖြစ်သင့်တဲ့လုပ်ရဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူ့အခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်။စီပင်သားရရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်နေတဲ့အဲ့ဒီအဆောက်အုံကိုဇူလိုင်လ29ကြာသာပတိနေ့ညကအာဏာပိုင်တွေဖျက်ချခဲ့တာဖြစ်ပါတယ်။ဒီအကြောင်းဆက်ပြီးပြောပြချင်ပါတယ်။ မန္တလေးတိုင်းကျောက်ပရောင်းမြို့နယ်တာယာအေးရက်ကွက်ကျန်းစစ်သားလမ်းတော့မှာမွတ်စလင်တွေဝတ်ပြုမဲ့ဗလီတစ်ခုဆောင်းလုံနေတယ်ဆိုပြီးသတင်းတွေပြန့်နှံ့ကြရာကမြို့ကန်လူတို့ကဒီအဆောက်အုံကိုဖျက်ချပေးဖို့ဝိုင်းဝန်းတောင်းဆိုကြပြီးနောက်ပိုင်းမှာအာဏာပိုင်တွေကဇူလိုင်28ရက်ညမှာဖျက်ချပေးလိုက်ရကြောင်းကျောက်ပရောင်းမြို့နယ်စီပင်တာယာဥက္ကဋ္ဌဦးဖြိုးတင့်ခန့်က VOA ကိုပြောပါတယ်
ရန်ဒီမြန်မာအစ်ကတော့တုံးနိုင်လောက်ကတက်ဆယ်ရဲ့ကြောင့်ရှိမှုကကျွန်တော်တို့ဟိုကွန်ဆက်တဲ့အတွက်ကျွန်တော်တို့ကဌာနဟောရဲ့အုပ်ချုပ်ရေးဝန်မင်းကြီးဟူနေအကြီးတစ်ခုသွားရောက်စစ်ဆေးပြီးတော့ဆက်လက်ဆောက်လုပ်ခွင့်မပြုဘဲတားမြစ်ထားပါတယ်။အဲဒီတားမြစ်ထားတဲ့နောက်ပိုင်းမှာပြည်သူလူထုအနေနဲ့ဟိုဘောဒဇတ်တစားကျေပြန့်ပြီးတော့စုစုယုံယုံဖြစ်လာတာပေါ့ဗျာ။ဆရာရှင်မြင့်တဲ့ဆန်ကာတော်ရီယာအစအလုပ်ကဒီလိုလေးပါဝင်အချင်းချင်းစားစီကျူကြောင်ရှင်းပြဖို့ကြိုးစားပါတယ်ဗျာ။ဒီလိုကြီးကြီးကလည်းလက်မခံတဲ့တန်မြတ်ဖြစ်တဲ့အစားအုပ်ကြောင့်ကျွန်တော်တို့ကစက်ပြရတာပေါ့။ဒီနောက်ပြီးတော့သက်ဆိုင်ရာစီမံမှလည်းသူကြီးပြတင်ထားတာမရှိဘူးကြ။ဒီလိုလူလူကစီယုံပြီးတော့ဒီလိုမျိုးဒီမှာဆိုရင်လည်းကျွန်တော်တို့တန်ခါဆိုင်ရာနေရာနေပြီးကျွန်တော်တို့ကပြီးတော့ဖြတ်ပြလိုက်တော့
လူအုပ်စုနဲ့တောင်းဆိုတာကြောင့်ဖြက်စီရတယ်ဆိုတဲ့လို့ရကတော့မဖြစ်သင့်ဘူးလို့မြင်ကြောင်း AHRC အာရှလူအခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်အဲ့ဒီလိုမျိုးလူအုပ်ကတောင်းဆိုတဲ့အတွက်အစိုးရတရားအနေနဲ့ဒါဖြက်စီဖြစ်တယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်တို့အခုကြားသိရသလောက်ဆိုလို့ရှိရင်စီမင်းတရားဥပဒေနဲ့ညီဆွနေတဲ့နော်နောက်ပြီးတော့တခါဘာသာရေးအဆောက်အုံဆိုလို့ရှိရင်လည်းသာသနာရေးဆိုင်ရာဝန်ကြီးတွေရဲ့ကွန်ပျူတာရမှသာပြီးဆောင်နိုင်မဲ့ကိစ္စဖြစ်တယ်။အဲ့ဒီလိုမျိုးဥပဒေနဲ့ညီဆွနေတဲ့အတွက်ကြောင့်သာအာဏာပိုင်တွေကနေပြီးတော့အခုလိုမျိုးဖြစ်လိုက်တယ်ဆိုကျွန်တော်မြင်ပါတယ်
။အပြူချခံရတဲ့အဆောက်အုံပိုင်ရှင်ဟာရုပ်ရှင်ဒါရိုက်တာဦးအောင်မင်းဖြစ်တယ်လို့လူမှုကွန်ရက်မီဒီယာတွေမှာရေးသားနေတာတွေရှိပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်တာမျိုးမရှိသေးပါဘူး။ကနဦးသတင်းတွေအရအဲ့ဒီအိမ်အောက်ထပ်မှာရေကန်သုံးလုံးတွေ့ရတယ်ဆိုတဲ့သတင်းတွေကအစပြုကသတင်းပြန်ပြီးအခုလိုဖြစ်လာရတာလို့သိရကြောင်းသမရာယုံပြောခွင့်ရဦးစော်သေးကသူ့ရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုလိုဖျက်ချလိုက်တဲ့ကျောက်ပရောင်းကအဆောက်အုံဟာအများကစွဆဲသလိုဗလီတစ်ခုလို့ပြောရလောက်အောင်ခိုင်မာတဲ့အင်္ကာရက်တွေမတွေ့ရပေမဲ့ထူးခြားချက်တွေတော့ရှိကြောင်းမြို့နယ်စီပင်ဥက္ကဋ္ဌဦးဖြိုးတင့်ခန့်ကပြောပါတယ
်။အဲ့လိုအခိုင်အမာပြောရတော့ကျွန်တော်တို့ကရှိဘူးအဆောက်ပုံရတယ်တောက်ရင်းတောက်ဆင်မဟုတ်ဘူးပေါ့အမျိုးထူးခြားနေတာပေါ့နော
်ကျောက်ပရောင်းမြို့ဟာမွတ်စလင်တွေဝတ်ပြုတဲ့ဗလီကျောင်းတစ်ခုမှမရှိတဲ့မြို့ဖြစ်တယ်လို့သမရာယုံပြောခွင့်ရဦးစော်သေးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်ဗလီမရှိတဲ့မြို့မှာဗလီအဖြစ်စောင့်နေတယ်ဆိုပြီးဆွဆဲချက်ရဲ့နောက်ကွယ်မှာသွေးထိုးလှုံ့ဆော်မှုတွေရှိနိုင်တယ်လို့ HRC ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ကျောက်ပရောင်းဒေသကကျွန်တော်တို့ဗုဒ္ဓဘာသာတော်တော်များများကိုယ်ွယ်ကြတဲ့ဒေတာကြီးဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာဘလီခုမှမရှိဘူးဆိုတော့ကျွန်တော်တို့ဟိုးရှင်းစင်စက်ခရေကျွန်တော်တို့သိကြရပါတယ်အခုမှဘလီဖောက်တယ်ဆိုပြီးတော့ဒီလိုပြောဆိုပြီးတော့လုပ်တဲ့ကိစ္စရကအမှန်မကန်ပြေဆိုလုံဆောင်မှုတရားဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗ
ျကျောင်းပရောင်းမှာအခုလိုလူစုလူဝေးဖြစ်သွားရတဲ့အကြောင်းရင်းခံကိုသိရအောင်အစိုးရကစုံစမ်းနေကြောင်းနဲ့အခြားမလိုလားအပ်တဲ့ပြဿနာတွေမဖြစ်ပွားရအောင်တတိရှိကြဖို့ကိုလည်းသမရာယုံပြောခွင့်ရကတိုက်တွန်းထားပါတယ်ဒီဖြစ်စဉ်အတွက်သတင်းအပြည့်စုံကိုနိုင်ငံပိုင်မီဒီယာကနေထုတ်ပြန်ပေးသွားမယ်လို့ဦးစော်ထီးကပြောပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာ H1N1 ရာသီတုပ်ကွေး၊ကျန်းကတုပ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူထုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3-2-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရစေ။
မနက်ပြန်စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မြောက်ကိုရီးယားကလူချမ်းသာတွေရဲ့အခြေအနေမတင်ပြခင်အမေရိကန်သမ္မတအခြေအနေကိုလည်းကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားပါသလား။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့တဲ့ရုရှားနိုင်ငံနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်အကြံပေးတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိကိုအထူးရှင်းတွေကစုံစမ်းနေချိန်မှာမေးခွန်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့မေးခွန်းအတွက်ရှင်းလင်းတဲ့အဖြေရောရှိပါရဲ့လား။ VOA သတင်းတောက်ဝီလျံဂယ်လိုရှင်းပြထားတာကိုမတ်ဆုမြတ်မုံကပြောပြပါမယ်။
ထရမ့်စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားကြားဆက်သွယ်ကြံစည်ဆောင်ရွက်မှုတွေလုပ်ခဲ့သလားဆိုတာတရားရေးဌာနရဲ့တာဝန်ပေးချက်အရအထူးရှင်းနေရောဘတ်မူလာကစုံစမ်းနေပါတယ်။စုံစမ်းမှုအရပြည်ထောင်စုဥပဒေတွေကိုချိုးဖောက်တယ်လို့သူ့အနေနဲ့တွေးရှိရင်သဘောတရားအရသမ္မတအပါအဝင်ဘယ်သူကမဆိုအထူးရှင်းနေကတရားစွဲပိုင်ခွင့်ရှိပါတယ်။ FBI အကြီးအကဲဟောင်း James Comey ကိုသမ္မတ Trump ယာရုကနေဖယ်ရှားခဲ့တဲ့လုပ်ရက်ဟာတရားဥပဒေကိုနှောက်ယှက်ရရောက်သလားဆိုတာကို Mr. မူလာကစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့စုံစမ်းရေးအဖွဲ့ကခိုင်မာတဲ့အထောက်အထားတွေးလို့သမ္မတကိုတရားစွဲမယ်ဆိုရင်ဒီအမှုကအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကနောက်ဆုံးအဆုံးဖြတ်ပေးရမှာတေချာသလောက်ရှိပါတယ်။အမေရိကန်ဖွဲ့စည်းပုံမှာဘလို့အခြေအနေမျိုးတွေဆိုရင်သမ္မတကိုဆွဲချက်တင်ယာရုကနေဖယ်ရှားနိုင်တယ်လို့ဖော်ပြထားပေမဲ့သမ္မတကိုရာဇဝတ်ကြောင်းအရတရားစွဲလို့ရသလားဆိုတာကိုတိကျတဲ့ရှင်းလင်းချက်မရှိပါဘူး။ပြည်ထောင်စုဥပဒေထဲမှာလည်းမရှိသလိုတရားရုံးတွေမှာလည်းဒီလိုအခြေအနေတွေအတွက်တစ်ခါမှအဆုံးဖြတ်ပေးခဲ့ရတာမျိုးမရှိဘူးလို့ VOA သတင်းတောက် William Gallo ကပြောပါတယ်။ဥပဒေပညာရှင်တွေကတော့ဖွဲ့စည်းပုံဆိုင်ရာမူတွေဖွဲ့စည်းပုံရေးဆွဲခဲ့ကြသူတွေရဲ့ရည်ရွယ်ချက်ကဘလို့ဖြစ်ခဲ့မယ်ဆိုတာအပေါ်မှာအခြေခံပြီးကောက်ချက်ဆွဲကြပါတယ်။လက်တလောသတင်းတွေမှာလက်ရှိသမ္မတတာဝန်ယူထားသူကိုရာဇဝတ်ကြောင်းအရတရားစွဲလို့မရဘူးလို့ဥပဒေပညာရှင်တချို့ကပြောကြသလိုတချို့ကလည်းသမ္မတအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့တရားစွဲနိုင်တယ်လို့ပြောကြပါတယ
်။ဒီမေကွန်းကအရေးကြီးတဲ့မေကွန်းခက်ခဲတဲ့မေကွန်းတစ်ခုပါ။တရားစွဲတယ်ဆိုတာကသမ္မတတာဝန်ခံစရာရှိရင်ခံရဖို့ဆွဆွဲပစ်တင်ယာရုကနေဖယ်ရှားမှုရဲ့နောက်ဆက်တွဲလှုပ်ဆောင်ချက်ဖြစ်ပါတယ်။
ဟော့စထရာတက်ကတူကဖွဲ့စည်းပုံဆိုင်ရာပါမောက္ခအရစ်ဖရီးဒမန်ဖြစ်ပါတယ်။သမ္မတကိုတရားစွဲမှုကနေကင်းလွတ်ခွင့်ပေးတဲ့လို့ပြောနေကြသူတွေဘက်ကတော့ရာဇဝတ်ကြောင်းအရစွဲချက်တင်မဲ့ဆိုရင်အုပ်ချုပ်ရေးအဖွဲ့ရဲ့ခေါင်းဆောင်သမ္မတအနေနဲ့ဖွဲ့စည်းပုံအရသူ့ကိုပေးအပ်ထားတဲ့တာဝန်တွေကိုထိထိရောက်ရောက်ထမ်းဆောင်နိုင်မှာမဟုတ်တဲ့အတွက်အစိုးရလုပ်ငန်းတွေကိုထိခိုက်မယ်လို့ဆိုကြပါတယ်။ဒီအချက်ကို1983ခုနှစ်ကတည်းက2009ခုနှစ်ကတည်းကသမ္မတကိုရာဇဝတ်ကြောင်းအရတရားစွဲရေးကိစ္စမှာပြည်ထောင်စုရှေ့နေတွေကထောက်ပြခဲ့ကြပါတယ်။သမ္မတရွေးကောက်ပွဲမှာပြည်သူတွေဆန္ဒနဲ့ရွေးချယ်ခဲ့မှုကိုဂျူရီအဖွဲ့ကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပြောင်းလဲသွားအောင်လုပ်တာမတင်တော့ဘူးလို့သူတို့ကညှင်းချက်ထုတ်ခဲ့ကြတာပါ။ဒါပေမဲ့သမ္မတကိုတရားစွဲနိုင်တယ်လို့ပြောနေသူတွေဘက်ကကြတော့သမ္မတအပါအဝင်ဘယ်သူမှတရားဥပဒေရဲ့အထက်မှာမရှိဘူးဆိုတဲ့ဖွဲ့စည်းပုံအစိုးကိုထောက်ပြကြပါတယ်။လက်ရှိတာဝန်ထမ်းနေတဲ့သမ္မတကပြင်းထန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရက်ဒါမှမဟုတ်သမ္မတတာဝန်နဲ့မစီလျော်တဲ့ဆောင်ရွက်မှုလုပ်တယ်ဆိုရင်ဖွဲ့စည်းပုံအရာရောဥပဒေကြောင့်အရာပါရာဇဝတ်ကြောင့်အရာတရားစွဲနိုင်တယ်လို့သမ္မတဟောင်းဘီလ်ကလင်တန်နဲ့ပတ်သက်တဲ့စုံစမ်းမှုမှာဦးဆောင်ခဲ့သူကင်နက်စတာကပြောခဲ့ပါတယ်။အမေရိကန်မှာသမ္မတကလင်တန်တောင်ဥပဒေအထက်မှာမရှိဘူးလို့စတာရေးခဲ့တဲ့ရုံးသွင်းစာကိုနယူးယောက်တိုင်းစ်သတင်းစာကြီးမှမကြခင်ကပဲဖော်ပြခဲ့ပါတယ်။George Mason တက္ကသိုလ်ကပြည်သူ့မူဝါဒရေးရာပါမောက္ခ James Fiffner ကတော့သမ္မတကိုတရားစွဲလို့ရမရဆိုတဲ့မေးခွန်းအတွက်အဖြေဟာတကယ်ခက်ခဲတဲ့အဖြေလို့ပြောပါတယ်
။လူအဖြစ်စွဲချက်တင်နိုင်ပေမဲ့လက်တွေ့မှာရခြင်းမရမှာပါ။စွဲချက်တင်ပြီးယာတုကဖယ်ရှားတာကဖွဲ့စည်းပုံအရသမ္မတတာဝန်ခံမှုရှိရဲဆိုတာသိကြအောင်ဆောင်ရွက်မှုတစ်ခုဖြစ်ပေမဲ့ဒီလိုရဟာဥပဒေကြောင့်ရမှာမဟုတ်ပဲနိုင်ငံရေးအရာဆောင်ရွက်မှုသာဖြစ်ပါတယ
်။ဖွဲ့စည်းပုံထဲမှာသမ္မတကိုစွဲချက်တင်ဖယ်ရှားလို့ရတဲ့ကျူးလွန်မှုတွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်စားမှုဒါမှမဟုတ်တခြားကြီးလေးတဲ့အမှုကျူးလွန်မှုနဲ့ပြစ်မှုသေးတွေကျူးလွန်မှုတို့ဖြစ်ပါတယ်လွှတ်တော်ကသာသမ္မတကိုစစ်ဆေးဆုံးဖြတ်ပိုင်ခွင့်ရှိပါတယ်အောက်လွှတ်တော်မှမဲအများစုနဲ့ထောက်ခံမှုရရင်သမ္မတကိုဆွဆွဲပြစ်တင်နိုင်ပါတယ်အထက်လွှတ်တော်အမတ်3ပုံ2ပုံကသမ္မတကိုအရေးယူဖို့သဘောတူရင်တော့ဂျာဒူးကနေဖယ်ရှားနိုင်ပါတယ်American သမိုင်းမှာသမ္မတဟောင်းဘီလ်ကလင်တန်နဲ့အန်ဒရူးဂျွန်ဆန်တို့နှစ်ယောက်ပဲအောက်လွှတ်တော်မှဆွဆွဲပြစ်တင်ခံခဲ့ရပါတယ်သမ္မတနှစ်ယောက်လုံးကိုအထက်လွှတ်တော်တွေကတရက်တည်းလွှတ်ပေးခဲ့ပါတယ်။ Watergate အရှုပ်တော်ပုံမှာသမ္မတဟောင်း Richard Nixon ကတော့ဆွဆွဲပြစ်တင်တင်မတင်အောက်လွှတ်တော်မှာမဲမခွဲခင်မှာပဲယာရုကနေနှုတ်ထွက်ခဲ့တာပါ။ လွတ်တော်နှစ်ရက်ကတမရကိုဆွဆွဲပစ်တင်ပြီးယာရုကဖယ်ရှားဖို့ဆုံးဖြတ်လိုက်ပြီးရင်လေတမရအနေနဲ့သူကျွလွန်ခဲ့တယ်ဆိုတဲ့အမှုတွေအတွက်အရေးယူခံရနိုင်ပါတယ်ဒါပေမဲ့မူအရတမရတွေအနေနဲ့သူတို့ကိုသူတို့အရေးယူခံရမှုကနေကင်းလွတ်ခွင့်ပေးလို့ရနိုင်ခြေရှိပါတယ်တမရကိုတရားစွဲနိုင်သလားဆိုတဲ့မေးခွန်းလိုပဲတမရကသူ့ကိုယ်သူကင်းလွတ်ခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းအတွက်အဖြေကလည်းဖွဲ့စည်းပုံမှာရှင်းရှင်းလင်းလင်းမရှိပါဘူးဖွဲ့စည်းပုံထဲမှာပါရာတွေကိုဘလောက်ပဲကောက်ချက်ချအတိတ်ပဲဖွင့်ဖွင့်အမေရိကန်အစိုးရရဲ့ဖွဲ့စည်းပုံဥပဒေတွေကတရားဥပဒေနဲ့ကိုက်ညီမှုရှိမရှိဖွဲ့စည်းပုံနဲ့ကိုက်ညီမှုရှိမရှိဆိုတာကိုခိုင်ခိုင်မာမာဆွဲကင်ထားတာမျိုးမဟုတ်ပဲကောင်းမကောင်းစံကိုသာကြည့်ကြတာဖြစ်တယ်လို့ပါမောက်ခဂျိမ်းစ်ဖက်ဖ်နာကပြောပါတယ်ရှင်
မဆုမြတ်မုံဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကဒဏ်ခတ်ပိတ်ဆို့ထားတဲ့ကြားမှာပဲအာဏာပိုင်အနေနဲ့နှိစက်သူတွေငွေကြေးချမ်းသာသူတွေကတော့ဆက်ပြီးချမ်းသာနေကြဆဲပါဒါပေမဲ့လည်းအောက်ခြေလူဒန်းစားတွေကတော့မိုးခေါင်ရေရှားတဲ့တန်းရေကြီးတဲ့တန်းကိုဆက်ပြီးခံစားနေရပြီးဆင်းရဲတွင်းနဲ့ငတ်မွတ်ခေါင်းပါနေပါတယ်ဆိုးမျိုးကနေယူမီကင်ရဲ့သတင်းကိုအခြေခံပြီး VOA သတင်းတော်ဘရိုင်န်ပက်တန်ရေးသားတဲ့သတင်းလွှာကိုကိုကျော်ကျော်သိမ်းပြပြပါမယ်
မြောက်ကိုရီးယားလူလူဟာမိုးကောင်ရေရှားဒဏ်ကြောင့်စားနပ်ရိက္ခာဆူဆူရွရွပြတ်တောက်တဲ့ဒဏ်ကိုရင်ဆိုင်နေရချိန်ဒိုင်းပြည်စီးပွားရေးတိုးတက်နေတယ်ဆိုတော့စန့်ကျင်ဘက်သဘောတည်ရောက်နေတဲ့တဲ့ရင်ကကမ္ဘာပေါ်မှာအထီးကျန်ဆုံးနဲ့လူလူအပေါ်အဖိနှိပ်ဆုံးနိုင်ငံတစ်ခုမှာတိတိတသာကွာခြားချက်တွေရှိနေတယ်ဆိုတာကိုပြနေပါတယ်ကိုမြုံဟွန်းဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မူဝါဒလေ့လာရေးဆိုင်ရာအာဆန်အင်စတီကျူကမြောက်ကိုရီးယားစီးပွားရေးလေ့လာသုံးသပ်သူပါ
We have to understand that the North Korea is a very unequal society.
မြောက်ကိုရီးယားဟာလုံးဝညီမျှမှုမရှိတဲ့လူဖွဲ့စည်းဆိုတာကျွန်တော်နားလည်ထားရပါလိမ့်မယ်
။မြောက်ကိုရီးယားရဲ့စီးပွားရေးဟာ18နှစ်အတွင်းအမြန်ဆုံးနှုန်းအဖြစ်ပြီးခဲ့တဲ့နှစ်က 3.9% ခန့်နှုန်းတိုးတက်ခဲ့တယ်လို့ဆိုးမျိုးမှရှိတဲ့ Bank of Korea ကထုတ်ပြန်ထားပါတယ်။တိုးတက်မှုအများစုကတရုတ်နိုင်ငံကိုကြောင်မီးသွေးနဲ့တခြားသတ္တုတွေတင်ပို့တာကနေဖြစ်လာတာပါ။ဒါပေမဲ့လည်းဒီနှစ်မှာတော့မြောက်ကိုရီးယားကနေကြောင်မီးသွေးတင်ပို့တာကိုတရုတ်က5,400,000,000ကျုံရှော့ချလိုက်ပါတယ်။ကင်ဂျွန်အွန်အစိုးရကိုထိန်းချုပ်ကန့်သတ်နိုင်ဖို့တရုတ်အနေနဲ့ပိုပြီးအခိုင်အမာလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုတဲ့အတိုင်းပဲတရုတ်အစိုးရကကြောင်မီးသွေးတင်ပို့တာကိုဒီနှစ်မတ်လမှာတားမြစ်လိုက်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြောက်ကိုရီးယားကိုဂျစ်လေယာဉ်လောင်စာဆီတွေ၊မိုဘိုင်းဖုန်းတွေစတဲ့ကုန်ပစ္စည်းတွေတင်ပို့တာကတော့ဆက်တိုးနေစေပါလေရင်လောင်စာစီဟာကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ထဲမှာပါဝင်ပါတယ်ဒီလိုကုံသွေးရေးတိုးလာတာကခင်ဂျုံအစိုးရကိုထောက်ခံတဲ့နိုင်ငံရေးလောကနဲ့စစ်ဖက်ကအရေးအတွက်နည်းနည်းပဲရှိတဲ့အထက်တန်းလွှာတွေအတွက်မျှတမှုမရှိအကျိုးဖြစ်နေစေပါတယ်အဲ့ဒီလူတွေကအစားတောက်ကောင်းတွေစားနိုင်တောက်နိုင်နယ်မြေကြီးအဝတ်အထည်တွေကိုဝယ်ယူနေနိုင်ကြတာပါဒါအပြင်အင်တာနက်ကိုလည်းအကန့်အသတ်မဲ့သုံးခွင့်ရကြပါတယ်ဒါပေမဲ့လည်းကျန်တဲ့25တန်းသောမြောက်ကိုရီးယားလူထုအများစုမှာတော့စားနပ်ရိက္ခာမလုံလောက်တာကလေးငယ်တွေအာဟာရဓာတ်ချို့တဲ့တာအာဟာရဓာတ်မလုံလောက်တာတွေနဲ့စူးစူးရွရွရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကဒီနှစ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂကပိတ်ပြင်တားမြစ်ထားတဲ့နျူကလ িয়ার လက်နက်နဲ့တာဝန်ပစ်ဒုံးကျည်တွေတည်ဆောက်ဖို့ဒေါ်လာဘီလီယံပေါင်းများစွာသုံးနေတဲ့ရန်လိုတဲ့နိုင်ငံတစ်ခုကိုစားနပ်ရိက္ခာအကူအညီတွေပေးပို့တဲ့ကိစ္စကလည်းအငင်းပွားစရာဖြစ်နေတာပါခင်ဂျုံအစိုးရဟာမိုးကောင်ရေရှားတာကြောင့်စားနပ်ရိက္ခာပြတ်တောက်တာကိုကာမိစေဖို့နျူကလ িয়ার စီစဉ်တဲ့ကနေဒေါ်လာတန်း300လောက်သုံးပြီးစားနပ်ရိက္ခာတွေတင်ပို့မယ်ဆိုရင်ရတယ်လို့ကိုမြောင်ဟွန်းကပြောပါတယ
် If they really wanted to make you know fill the gap and by importing food from outside they could spend that
amount of money ကြိုတကယ်ပဲဖြစ်ကျင်နေဆိုရင်အဲ့ဒီငွေလောက်ကိုအလွယ်လေးသုံးပြီးအပြင်ကနေစားနပ်ရိက္ခာတွေတင်သွင်းနိုင်ပါတယ်ဒါပေမဲ့သူတို့ကအဲ့လိုမလုပ်ပါဘူးဘာကြောင့်လဲဆိုတော့စစ်နယ်ခအကူအညီတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေစီကနေအလွယ်တကူရနေနိုင်တာကြောင့်ဖြစ်ပါတယ်
။ဒါအပြင်မှာတော့စစ်နယ်ခအကူအညီတွေကိုမှောင်ခိုဈေးကွက်မှာရောင်းတာဒါမှမဟုတ်တရုတ်ကိုတင်ပို့တာမျိုးလုပ်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေကငွေရှာလိုက်မှာမျိုးကိုလည်းစိုးရိမ်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 5955တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့သဘောပေါက်တာတော့ကြောင်ပြီးသွေးပြီဘယ်လိုပဲသူ့ရဲ့ technology အရအဆင်းဆင်းဖြစ်ထုတ်ပေမဲ့လေအန်ဒီရေကတော့ရှိနေမယ်ကာလတူတာနဲ့ရှည်တာရဲ
့မွန်ပြည်နယ်ကကြောင်ပြီးသွေးသုံးဆက်ယုံကိုစန့်ကျင်နေတဲ့ဒေသခံတွေရဲ့အတန်းမှာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချပေးမှာဖြစ်ပါတယ်
ဒီနေ့မနေ့တည်းတင်ပြပေးမယ့် ATM အသုံးကတော့
Blessing in disguise
ဖြစ်ပါတယ်။စာလုံးပေါင်းက B L E S S I N G blessing က B L E S S bless ဆိုတဲ့အခြေခံဝဟရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်ပါလေဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်ပြောလို့ရတာပေါ့ရှင် i n n ကတော့အထဲမှာ d i s g u i s e disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမှုလေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ ADM အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုရကအကောင်းဖြစ်လာတာကို idiom အသုံးရဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လလသံတင်ဆက်တဲ့ American Indian အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာပြင်းထန်တဲ့အဆုတ်ရောင်ကိုဖြစ်စေနိုင်ပြီးအသက်အန္တရာယ်များတဲ့ H1N1 ရာသီပြောင်းတုပ်ကွေးရောဂါအကြောင်းကိုတင်ပြသွားဖို့ရှိပါတယ်။ရန်ကုန်နဲ့ချင်းပြည်နယ်တွေအပါအဝင်ထို့ဒေသတွေမှာဒီပြင်းထန်တဲ့ H1N1 တုပ်ကွေးပြန်ပြီးတော့စတင်ဖြစ်ပွားနေပြီးဒီယောဂါတန်တရာရှိသူအနည်းဆုံး3ဦးသေဆုံးသွားပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့သမားတော်ကြီးဒေါက်တာမင်းစိုးဦးခင်ဗျာကျွန်တော်တို့ H1N1 လို့ခေါ်တဲ့ပြင်းထန်တဲ့တုပ်ကွေးမျိုးစားလက်ရှိမြန်မာနိုင်ငံမှာပြန်ဆဖြစ်နေပြီးတော့ရန်ကုန်မှာဆိုရင်ဆရာကြီးအနည်းဆုံးလူနာ9ဦးကိုအထူးကျန်းမာဆောင်တွေမှာကုသပေးခဲ့ရတာနဲ့ ရှိပြည်နယ်မှာလည်းအနည်းဆုံးဒီလူနာ10ဦးကုသပေးခဲ့ပြီးရန်ကုန်ရောချင်းမှာပါသေဆုံးရသူကအနည်းဆုံး3ဦးရှိသွားပြီလို့သိရတာကြောင့်စိုးရင်ရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းဒီတော့မျိုးစားကျွန်တော်တို့ဒီဓာတ်ပြီးအပြောင်းလဲမှာဖြစ်လေဖြစ်တာရှိတဲ့သူကွေးရဲ့ဖြစ်တဲ့ influenza virus လို့ခေါ်တဲ့ဒီ virus ကြောင့်ဖြစ်တဲ့ seasonal flu လို့ခေါ်တဲ့ဒီဓာတ်ပြီးအင်းဒီသူကိုဌာနရောဂါပဲဖြစ်ပါတယ်ဒါမှမဟုတ်သူကရိုးရိုးဌာနရတဲ့ပို့ပြီးတော့ကွာခြားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့သူကိုရောဂါမျိုးစားဖြစ်ပါတယ်အခုဆက်မယ်နေအကစားဝင်ဌာနနေပြီးတော့ထုတ်ပြန်တဲ့သတင်းတွေရသလိုရှိရင်အဲ့ဒီပြင်းထန်တဲ့အဆုတ်ရောင်သူကိုရောဂါဖြစ်တဲ့အော်သူက influenza type A H1N1ပါရကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါတယ်
ဟုတ်ကဲ့ဆရာဒီ H1N1 အမျိုးအစားပေါ့နော်ပြင်းထန်တဲ့ဒီယာဒီလိုက်ဖြစ်တဲ့တကွေးရောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့ respiratory tract အကူအညီပြတာပေါ့နော်ကျွန်တော်နှာချီတယ်ချောင်းဆိုးတယ်ဘယ်လိုမျိုးရောဂါဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီအထွေထွေတလိပ်အဲ့အနေပြီးတော့ဒီအဓိကကူးစက်တာပါအော်ရှူးနေတဲ့အတွက်ကူးစက်တာပါတယ်နော်ခုနပြောတဲ့ရောဂါရှိတဲ့လူရဲ့ဆက်တဲ့ရေတိုက်ထားတဲ့လက်နဲ့ထိပ်ပြီးမိပြီးတဲ့အခါကျလို့ရှိရင်အဲမှာနှာခေါင်းကန်၊ဇက်ကန်၊မြေရနဲ့ဆက်ပြီးတော့စုပ်နဲ့လက်ရှင်ခံကြောင်းဆက်ပြီးဝင်ရောက်ပြီးတော့ကုသပြန်မှနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာ။ကာဝယ်ဖို့အတွက်ဆိုရင်ဆရာကြီးဘယ်လိုအကောင်းဆုံးချက်ပေးနိုင်လဲ
။ခုနပြောတဲ့ရောဂါရှိတဲ့လူတွေကဆုံးဆုံးနှာစီးသူ့ရဲ့ထွက်တဲ့အားလက်ကနေပြီးကုသတဲ့ကြောင့်လေတဲကနေတစ်ဆင့်ကုသနိုင်တယ်ပေါ့။ဒီရည်ရတဲ့ငုစနေနာဖြစ်တဲ့အတွက်ကြောင့်မလို့ဒီတုတ်ကွေးဖြစ်နေတဲ့လူကိုယ်ရံကသူ့စီကနေပြီးချောင်းဆုံမယ်နှာချိမယ်ဆိုလို့ရှိရင်လက်ကင်ပေါ်ကလက်စုပ်ပေါ်ကအဲ့လိုမျိုးနဲ့ပုတ်ပြီးတဲ့အားကြိုင်ချောင်းဆုံတဲ့နှာချိတဲ့အလေးအချင်းကိုထုတ်ဖို့တည်းလိုအပ်ပါတယ်။နောက်ပြီးပို့ပြီးတော့ကောင်းတာသူကသူမျိုးမကူးဆက်ဖို့အတွက် mask လို့ခေါ်တဲ့နှာခေါင်းနဲ့ပါးစပ်ကိုအုပ်တဲ့နှာခေါင်းစည်းကိုဆက်ဆက်ထားကျွန်တော်ပို့ပြီးတော့ကောင်းမှတော့တခြားကိုအပြတ်နိုင်တော့ဘူး။နောက်တစ်ခုကကျတော့သူကနေပြီးတော့အဲ့လိုလက်နဲ့အုပ်ပြီးတော့ထောင်ဆိုးနှာကြီးလောက်ပဲသူ့ရှင်လက်မှာဒီပိုးပါတဲ့ဒီ body secretion တွေရရှိသွားမယ်။သူကနေပြီးတော့ခုနတကားလက်ကင်တို့ခြေကားတို့အဲ့လိုမျိုးကန့်ကြီးတယ်ဆိုလို့ရှိရင်အဲ့ဒီသူကန့်သွားတဲ့လက်ကင်တို့ခြေကားတို့လိုက်ကင်နေလူကလည်းပဲအဲ့ရည်တစ်ချိန်ကုဆက်ပြန်မှနိုင်ပါတယ်။ဒါကြောင့်မလို့ခုနရောဂါရှိတဲ့လူကလည်းပဲဆောဆောနာချီတဲ့အခါမှာဝင်းနဲ့အုပ်ပြီးတော့ဆောဆောနာချီလိုလိုအပ်တယ်။နောက်ပြီးတော့ဒီဒေယလူကြီးအခုသက်မခံသေးတဲ့လူကြီးအားဆိုလို့ရှိရင်လည်းပဲဒီလို mask တ်ထားနိုင်တဲ့ပုံကောင်းတော့ပေါ့။နောက်ပြီးတော့သူကလက်ကိုတော့မချခဏဆိုလို့စီကျော်ပြီးတော့ပြုံးတဲ့လူပါတယ်။တကူကြီးတက်မှာသက်ရှင်ရေကိုပြုဆက်ဖို့တဲ့လူပါတယ်။ဒါတစ်ချက်ကကျတော့အခုလိုအခြေအနေမျိုးမှာတော့တူတူတူရှိနေတဲ့နေရာကိုစောင့်စားနိုင်တော့အကောင်းဆုံးပါ။ဟု
တ်ကဲ့ဆရာ။ဒီအခုလိုကောက်ွယ်တဲ့ကြားရရပဲပေါ့နော်မတော်တဆဖြစ်လာခဲ့လို့ရှိရောဆရာဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုတ်ကူးတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
သူကတခြားတုတ်ကူးတွေနဲ့လည်းပဲဟိုတူလာရှိတယ်ကွဲပြားဆန္ဒလည်းရှိတယ်ပေါ့ဖြစ်စားမှာမျိုးတုတ်ကူးလိုပဲဖြားမယ်နှာစည်းမယ်ချောင်းဆိုးမယ်ပြီးတော့ခေါင်းကိုက်မယ်တစ်ခုလုံးကိုက်ခင်းမယ်ဒါကတော့ဒီလေဘင်းနာမယ်အာတိရောက်ပဲဒါကတော့တခြားတုတ်ကူးတွေနဲ့အတူတူဖြစ်တာပဲသူကပို့ပြီးတော့ထူကြတာတခုကကျတော့ဒီအသက်ရှူရတာပို့ပြီးတော့ကြံ့မယ်။တော့ဖြားရတဲ့ဟာတဒန်းပို့ပြီးတော့ရှင်းမယ်။ဒီအခါကျရင်ဖြားကြည့်ပြီးတဲ့အခါအနာမျိုးရှိမယ်။ဝင်းချောတာမျိုးရှိမယ်။ဘိုက်အောင်တာမျိုးရှိမယ်။ပြီးတော့အသက်ရှူရတာပို့ခက်လာတာမျိုးဖြစ်တတ်ပါတယ်။တချို့ပြီးတော့မကောင်းမှုအခြေအနေမခံယူတဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်။နောက်တစ်ခါ publication လုပ်ကြတာပေါ့။နောက်ဆက်တွဲအနေနဲ့အဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဒီ acute respiratory distress syndrome လို့ခေါ်တဲ့ပြင်းထန်အဆုတ်ရောင်ရောဂါဖြစ်နိုင်တယ်။ဒါကအုံနောက်မိပါကြောင့်လေရောဂါဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ကြီးပြီးသေဆုံးနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ဆုံးရှုံးနိုင်တဲ့ဒီနောက်ဆက်တွဲရောဂါပြင်းထန်တဲ့အဆင့်တွေမရောက်ခင်မှာအမြန်ဒီဆေးရုံစေကံပြသဖို့လိုတာပါဆရာနော်
။ဟုတ်ကဲ့မြတ်။အဲ့တော့ခုနလိုမျိုးဖြစ်ပြီးဟာ3ရက်လောက်၄ရက်လောက်ဒီမှာအဖျားမကျဘူးဆိုလို့ရှိရင်တော့အသက်ရှူရတာပုံပြီးတော့ပေါ်လာမယ်ကက်လာမယ်ဆိုလို့ရှိရင်တော့ဤဆက်ကဒီကမှာသွားပြီးစက်ကနေဆရာဝန်ပြတ်တာကိုလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြတ်တာတဲ့နေရာမှာဟောဒီကုသမှုအနေအထားဘယ်လိုအနေအထားရှိလဲဆရာ
သွားအဖြာကြောင့်ကုသပေးမိဒီလိုဆိုကြလို့ရှိရင်အသက်ရှင်နှံကြောင့်ဟိုဆပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးချက်မှကုသကအခန်းထဲမှာထည့်ပြီးတဲ့အခါကျရင်ဆိုနေပါဒီအဆုတ်ကအသက်ရှင်ခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှင်ကောင်းလုပ်ပေးတဲ့ဆက်ကူညီနဲ့တုံ့နိုင်တယ်ဒီအဖြာရန်ကြည့်လို့ရှိရင်အဖြာကြောင့်တဲ့လုပ်ပေးနိုင်တယ်ပြီးတော့ဆိုတော့နေဆက်စည်းသွားပြီးတဲ့အခါကျလို့ရှိရင်တခြားအဆက်တွေရောဂါတွေမဝင်နိုင်အောင်ကျွန်တော်ဗတ်တီးရီးယားပိုးတွေမဝင်နိုင်အောင်ဒီပရိစီဝါစီတွေပြီးပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ကြပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြည့်ထန်တဲ့ H1N1 ပေါ့နော်တက္ကသိုလ်ရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှင်းပါစေ
။ဒါအဲ့ဒီ virus ကဝင်တဲ့အခါကျလို့ရှိရင်ပြည့်ထန်တဲ့အဆုတ်ရောဂါဖြစ်တဲ့ဆိုတော့ညာလည်းပဲခုလောလောဆယ်အချိန်မှာဟိုကပ်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူးမြန်မာနိုင်ငံမှာကန့်တင်နေဖြစ်သွားတာ2009လောက်ကမှကန့်ယောဂအတင်းနေဖြစ်သွားတာပါအခုကတော့ isolated case လို့ခေါ်မှာပေါ့နော်သူချင်းစီပဲတွေ့နေတဲ့အတွက်ကြောင့်မလို့အရင်ကြီးဆိုရင်စရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ပေါ့အဲ့လိုမျိုးစားပြီးဆိုလို့ချင်းဖြစ်တယ်မလားဆိုပြီးတော့သတိပြုတာရေအချိန်မီစိတ်ကူးစောင့်မှုခံတာရေတို့မယ်ဆိုလို့ချင်းတော့အသက်အမြင်ဆုံးဆုံးမှုပြန်နေဆောက်ဝင်နိုင်ပါတယ
်ဟုတ်ကဲ့ချစ်စင်ကြိုက်တင်ပါတယ်ဆရာ
ကိုဝင်းမင်းဆွေနေတင်ဆက်သွားတဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုဆက်လက်နားဆင်ရမှာကအစောပိုင်းမှာအမည်သဘောနားဆင်ကြရတဲ့တိုင်းရင်းသားဒေသတွေကတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ထိုင်းအခြေစိုက် BNI 1ဒေါ်သားတွေကစူးစီးတင်ဆက်ထားတာပါ
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP ပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ် UWSA တပ်ဖွဲ့တပ်မဟာ468အခြေစိုက်ရာကျိုင်းတုံမြို့နယ်မိုင်းပေါင်မြို့အရှေ့ဘက်မှာမြို့သစ်တိဆောက်ဖို့စီစဉ်ဆောင်ရွက်နေတဲ့ဆိုတာနဲ့ချင်းပြည်နယ်မတူပီမြို့နယ်မှာလူနာ10ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ယောဂဖြစ်ပွားနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုနာကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေစက်တိုက်ဖြစ်ပေါ်နေပါတယ်ဒီလ14ရက်နေ့ကပြည်နယ်လွှတ်တော်မှာကွယ်လွန်သွားတဲ့ရခိုင်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးဖိုးမင်းနေရာအစားထိုးရွေးချယ်ရေးမှာ ANP ပါတီကရွေးချယ်ထားတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းနဲ့အပြိုင် ANP ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြတ်တန်းကနေရှင်ပြိုင်ခဲ့ရမှာဦးမြတ်တန်းကိုရှုံးနိမ်ခဲ့ရပါတယ်အခုလိုပါတီဗဟိုကရွေးချယ်ထားတဲ့ကိုယ်စားလှယ်နဲ့အပြန်အရွေးခံခဲ့တဲ့ဦးမြတ်တန်းကိုပါတီစည်းကမ်းမလိုက်နာမှုနဲ့ပါတီကထုတ်ပယ်ခဲ့တယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကိုလည်းရခိုင်ပြည်내အစိုးရအဖွဲ့မှပါဝင်တဲ့အတွက်ပါတီကထုတ်ပယ်ထားပါတယ်အမ်းနဲ့ရံပြဲမြို့နယ်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်းသူမအနေနဲ့ပါတီမူဝါဒတွေအပေါ်မှာအမြင်မတူမှုတွေသဘောထားမတိုက်ဆိုင်မှုတွေရှိနေတဲ့အတွက်ဒီလ24ရက်နေ့ကရခိုင်အမျိုးသားပါတီကနှုတ်ထွက်ခဲ့ပါတယ်အခုလိုရခိုင်ပါတီအတွင်းမှာညှဉ်းညွတ်မှုပြိုကွဲပြီးမတည်ငြိမ်မှုတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အရေးကိုစားပြုဖြေရှင်းဖို့နဲ့လာမယ့်ရွေးကောက်ပွဲတွေမှာရခိုင်ပါတီတွေရဲ့ယက်တီမှုကိုပါရခိုင်ပြည်သူတွေကစိုးရိမ်နေကြပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့အရှေ့မြောက်ဘက်ကီလိုမီတာ100ကျော်မှာရှိတဲ့ UWSA ဝန်သားဖွဲ့တပ်မဟာ468အခြေစိုက်ရာမိုင်းပေါင်းမြို့အရှေ့ဘက်မှာမြို့သစ်တီဆောက်ဖို့ဝါအနာပိုင်တွေကနေစီစဉ်ဆောင်ရွက်နေပါတယ်။မျိုးပြစီမံကိန်းဖြင့်အင်ချေ30လုံးရှိကြာတော်ခန်းမြေရှိလာဟုရွာတို့ရွာကိုပြောင်းရွှေ့ခိုင်းပြီးရွာနီးကလေယာဉ်မြေကွက်တွေလွယ်ဆက်မင်းတောင်အပါဝင်အနီးနားကရာမြေတွေကိုဝါအာနာပိုင်ကရောရှိမပြေးပဲဇူလန်လဆန်းပိုင်းမှာစိမ့်ပိုက်ခဲ့တယ်လို့ဒေသခံဦးအိုက်နတ်ကပြောပါတယ်မိုင်းပေါအခြေစိုက်ဝါသဖွဲ့ဆိုင်ရမှုသူဖြစ်တဲ့အာဖုံကတော့ဒေသခံတွေခင့်မိနေဆန်နိုင်ဖို့မျိုးပြစီမံကိန်းကိုမြေကပေါင်း3000ခန့်သုံးပြီးလှုပ်ဆောင်ပေးသွားမယ်လို့ပြောပါတယ်ဒီစီမံကိန်းကိုလာမယ့်နှစ်အတွင်းစတင်နေတိုင်းပို့အတွက်ရည်ရွယ်လှုပ်ဆောင်နေပါတယ်
ထမ်းမြန်မာနယ်စပ်ကကရင်နီအမှတ်1ဒုက္ခသည်စခန်းမှာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကမီးလောင်မှုဖြစ်ပွားတဲ့နေအိမ်တချို့ကိုပြန်လည်တိဆောက်ဖို့အခြေခံအဆောက်အဦပစ္စည်းဖြစ်တဲ့သက်ဝါးတွေမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။မိုးရင်းကာလဖြစ်လို့ပစ္စည်းတွေတဲဆောင်လာဖို့လမ်းအခက်အခဲရှိတဲ့အတွက်ပစ္စည်းတွေရောက်ရှိဖို့အခက်အခဲရှိနေတယ်လို့ကရင်နီဒုက္ခသည်ကော်မတီဥက္က
ဲ့300ကျော်အုံးမဲ့အိမ်မဲ့ဖြစ်လာပြီးအဲ့ဒီမိဘတဲ့ပြည်သူတွေကနင်းဆက်ရဆွေမျိုးနေအိမ်တွေမှာတွားရောက်ခိုးလို့နေရပါတယ်ဒုက္ခသည်စခန်းမှာလူဦးရေ 18,000 ကျော်ရှိပြီးပြီးခဲ့တဲ့2015ခုနှစ်ကလည်းပေါ့ဆမိကြောင်လူနေအိမ်100ကျော်မိလောင်ကျွမ်းမှုရှိခဲ့ပါတယ်
ကချင်းပြည်နယ်မိုးမောက်မြို့မဇေနီးမှာဇူလိုင်လ22ရက်နေ့ကဘုံကလုံးပြင်းထန်စွာပောက်ကွဲခဲ့လို့သူဦးတည်ဆုံးပြီး၄ဦးသေခိုက်တန်ရရရှိခဲ့ပါတယ်။အလန့်ကောင်ရွက်ကဂရိတ်လက်ဖက်ရည်ဆိုင်ရှိမှာကားနီးရထားတဲ့ဆိုင်ငယ်တစ်စီးကနေရုပ်တရက်ပောက်ကွဲတာဖြစ်ပြီးကားပိုင်ရှင်ကိုသေခိုက်ခဲ့ပြီးတော့ဆေးရုံရောက်မှာတည်ဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တည်ဆုံးသူဟာလဆန်အောင်ဝါပြည်သူ့စစ်အဖွဲ့ကဘုံမှုလက်ကင်နော်ဆန်းဆိုသူဖြစ်ပြီးအနီးကသေခိုက်တန်ရရရှိခဲ့တဲ့ဒေသခံ၄ဦးကတော့တာမာရသားတွေဖြစ်တယ်လို့အဲ့ဒီထဲမှာသူကတော့တန်ရပြင်းထန်လို့ပမောဆေးရုံကိုပို့ထားရပါတယ်။ဒီဖြစ်စဉ်ဟာလှုပ်ရှားမှုတစ်ခုဖြစ်နိုင်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုနေပေမဲ့တရခိုင်ကတော့ဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး
။မွန်ပါတီနဲ့ပါတီဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာပါတီအချင်းချင်းကြားတွဲဆောင်ပြီးပါတီပေါင်းစည်းရေးအတွက်ကြိုးပမ်းသွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။နှစ်ပါတီအကြာတွဲဆောင်နိုင်ဖို့တပါတီမှာကိုယ်စားလှယ်3ဦးစီရွေးချယ်ထားပြီးဖြစ်ကြောင်းမကြာခင်ရက်ပိုင်းအတွင်းမှာတွဲဆောင်သွားဖို့ရှိပါတယ်အစပိုင်းအနေနဲ့ယုံကြည်မှုအရင်တိဆောက်ရမှာဖြစ်ပြီးပါတီပေါင်းစည်းရေးအတွက်တဆင့်ချင်းသွားရမယ်လို့လည်းပါတီကောင်းဆောင်တွေကပြောပါတယ်မွန်းနှစ်ပါတီပေါင်းစည်းရေးကိုကြားဝင်ညှိနှိုင်းပေးတဲ့အဖွဲ့တွေနဲ့2012ခုနှစ်ကနေ2014ခုနှစ်အထိကြိုးပမ်းလာခဲ့ကြပေမဲ့မထမြောက်ခဲ့ပါဘူးပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညီနိုင်ပေးတဲ့အဖွဲ့မပါပဲပါတီအချင်းချင်းကြားတွဲဆောင်ဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားဖို့ဖြစ်လာခဲ့ပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မတူပီမြို့နယ်ကလူနာ၁၀ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါပိုးမကြသေးခင်ကတွေ့ရှိထားပါတယ်ဒီယောဂါဟာဘလောက်ထိစိုးရိမ်စရာဖြစ်နေပြီးတော့အစိုးရအနေနဲ့အချိန်မီကာကွယ်နိုင်မှုလှုပ်ဆောင်နေကြပြီလားအကြောင်းဆိုကိုတော့ကိုရောဘက်ကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေတင်ပြထားပါတယ
်ချင်းပြည်နယ်တောင်ပိုင်းမသူပီမြို့နယ်မှာဒေလဆန်ပိုင်းကဒေလခန့်ပြည်သူတွေတော်တော်များများဖြားနာမှုဖြစ်ပွားပြီးရန်တရလိုက်ဖြစ်ပွားတတ်တဲ့ဖြစ်ရိုးဖြစ်စဉ်လို့ထင်ခဲ့ကြပေမဲ့လည်းမသူပီမြို့စေယုံကြီးကိုစွာရောက်စေကူးကြတဲ့မသိငါပွဲလူနာ၁၀ဦးဟာကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ယောဂါပိုးတွေ့ရှိခဲ့တယ်လို့ချင်းပြည်နယ်ဆိုရပြောကွရပုတ်ကစီပင်ဝန်ကြီးဆလိုင်းအိုင်ဇက်ခင်ကပြောပါတယ
်ဇူလိုင်3ရက်4ရက်မှာမတူပီမှာစမ်းချနာကြတယ်ဗျအဲ့တော့ချမ်းချနာကြတော့သူ့အေးပတ်တာတို့ဘာလို့အဲ့လိုဖြစ်တော့အဲ့ဒီတလိတ်တွေကိုဟိုဟာပို့လိုက်တယ်ရန်ကုန်တက်ခွဲခန့်ကိုပေါ့နော်ကျမရဲ့တက်ခွဲခန့်ကိုစေတူပြည်နယ်တက်ခွဲခန့်ပို့လိုက်တဲ့အခါကျတော့ H1N1 ပိုးတွေ့တယ်ဆိုပြီးတော့23ရက်နေရာအကြောင်းပြန်လာတယ်အဲ့မှာစုစုပေါင်းစခဲ့ရပေါ့နော်ဝိညာဉ်ထွက်တာပေါ်လာတာဖြူဆိုင်ရမယ်နေရာအနေနဲ့ကျွန်တော်ကအဆောင်ရလိုက်တယ်ပေါ့နော
်အသက်6နှစ်အရွယ်မောင်တန်းနိုင်ကတော့9ရက်ခန့်ဖြန်းလာပြီးနောက်မှာစေယုံကိုပို့ဆောင်ခဲ့ကြပြီမဲ့နိုင်ပိုင်းသွင်းမှာတည်ဆုံးသွားခဲ့ပါတယ် H1N1 ယောဂါဖြစ်ပွားတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းမြင့်နဲ့ကုဆတ်ယောဂါစက်ဖြည့်ရေးဖွဲ့ကောင်းဆောင်ဒေါက်တာထန်းမွန်ခိုင်နဲ့မင်းသက်ခရံပြည်သူစေယုံကကလေးသူခုဒေါက်တာယူမွန်မြင့်သူဦးဆောင်တဲ့ကျန်းမာရေးဖွဲ့ကစွာရောက်ကုသပေးနေပါတယ်ယောဂါပို့သူရှိရတဲ့လူနာ၁၀ဦးကတော့အချိန်လေးကောင်းမွန်ပြီးစေယုံကလည်းဆင်းသွားကြပြီလို့သိရပြီးအခုလောလောဆယ်ဆယ်မှာတော့ယောဂါထိန်းချုပ်နိုင်ပြီးစိုးရိမ်စရာအချိန်လေးမရှိတော့ဘူးလို့မသူပီမြို့နယ်ကျမရည်ဦးစီးဌာနမှဒေါက်တာတလွန်ကျုံနှုံးကပြောပါတယ
်ဇူလိုင်လ27ရက်နေ့မှာတင်ကြမှာပါအားလုံးစေယုံဆင်းနေတော့ပြီဟုတ်ကဲ့ပါအဲ့တော့တစ်ချက်ပြန်ခိုးပြီးတော့ပြန်ပြေးလိုက်တာအားလုံးကျမရည်ဆင်းနေကောင်းပါတယ
်အခုလက်ရှိမြန်မာနိုင်ငံမှာ H1N1 ယောဂါဖြစ်ပွားနေသူ20ဦးရှိနေပြီး4ဦးသေဆုံးမှုရှိခဲ့တယ်လို့ပြည်သူ့ကျမရည်ဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်စိုက်မျိုးမြို့နယ်အတွင်းက MCL မော်လမြိုင်ဘီလက်မြေစက်ရုံမှာကြောင်မီသွေးလောင်စာအသုံးပြုနေမှုကိုမွန်ပြည်နယ်ဒေသခံတွေကမော်လမြိုင်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီအခြေအနေကိုတော့မြင်းရင်စိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ် အခုကြားနေရတဲ့အတန်တွေကတော့မွန်ပြည်နယ်ကြက်မြုံမြို့နယ်အတွင်းမှာကြောင်မီသွေးလောင်စာတုံးပြီးလက်ပတ်နေတဲ့ MCM မော်လမြိုင်ပြည်လက်မြေဆက်ရုံကိုဒေတာခံတွေနဲ့တပါဝပအဝန်ကျင်ထိုင်တဲ့လှုပ်ရှားသူတွေအင်အားသုံးထောင်ခါကနေဇူလိုင်လ28ရက်နေ့ကမော်လမြိုင်မြို့ပေါ်မှာကောက်ွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ကြောင်မီသွေးလောင်စာဟာဒေတာခံပြည်သူလူထုတွေအတွက်ရေရှည်မှာစိုးကျိုးခံစားရနိုင်တယ်လို
ထုတ် ပြီ မယ် လေ အန်ဒီ ရေက ရှိ နေ မယ် ကာလ တူတာ နဲ့ ရှိ တာ ရေ နဲ တာ ရေ များ တာ ရေ ဒါ ပဲ ကွာ မယ် လို့ ကျွန်တော် တို့ က ယူဆ ယုံ ကြည် တယ် ပေါ့ နော် clean go အဆင့် ကို တော့ ပဲ နီး နေ မှ ရ မှာ မို့ ရ ခဲ့ ရင် လဲ ဒါ က စီး ပွား ရေး ရ မ ကိုက် ညီ တဲ့ အတွက် ပဲ စီး ပွား ရေး သမား မ ဒီ clean go အဆင့် ထိ လုပ် ပေး နိုင် မယ် လို့ ကျွန်တော် တို့ မယုံ ကြည်
ဘူး MCA ပြည်လက် မြေဆက် ရုံ ကို ကြောင်မီး သွေး စား ချား လောင် စား နဲ့ လိုက် ပတ် ပေး ဖို့ data ခံ တွေ စတင် ကပ် ကွက် နေ တဲ့ ကြာ မှာ ပဲ ဆက် ရုံ ဟာ ကြောင်မီး သွေး 3 လောင် စား နဲ့ 2018 ခုနှစ် April လ 3 ရက်နေ့ ကစ ပြီး တော့ စီး ပွား ဖြစ် လဲ ပတ် နေ ပါတယ် ကြောင်မီး သွေး လောင် စား နဲ့ ပတ်သက် ပြီး MCA ဆက် ရုံ နေ macro ကျေး ရွာ မှာ နေထိုင် နေတဲ့ 920 က
ကနလန်နဲ့အလဲလန်းတစ်ချက်မှာစကျင်ကက်ကွက်ခဲ့ကြပါတယ်။ကြောင်မီသွေးတောင်လျှက်စစ်တအားဖြင့်လက်ပတ်နေတဲ့မော်လမြိုင်ပြည်လက်မြေဆက်ရုံဟာအမေရိကန်ဒေါ်လာ1,400,000ထားပြီးတနေ့ကိုဘီလက်မြေတန်းချေ9,000ထောက်လောက်ဖို့ရှိပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်အတွင်း 2015 ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်။ရှမ်းပြည်အရှေ့ပိုင်းတိုင်းတုံမြို့အရှေ့မြောက်ဘက် UWSA ဝတ်တပ်ဖွဲ့တပ်မဟာလေးရာ68အခြေစိုက်ရာမိုင်းပေါက်မြို့အရှေ့ဘက်ကမြို့သစ်တီဆောက်ဖို့ဝတ်တပ်ဖွဲ့ကနေစီရင်ဆောင်ရွက်နေပါတယ်။
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ပီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ။ပီအန်အိုင်ဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။
VOA အတင်ဆက်ပြီးသမျှသတင်းတွေရုပ်သံအစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကို bamis.voanews.com အင်တာနက်စာမျက်နှာမှာတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ အခုတော့ VOA တောက်ကြန်နေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဇူလိုင်လဟာရှစ်နေတွေနဲ့လူ့အခွင့်အရေးခုခံကာကွယ်သူတွေကို တရုတ်အစိုးရကဖြိုခွင်းနှိမ်နင်းခဲ့တဲ့ဒုတိယကြိမ်မြောက်နှစ်ပတ်လည်လဖြစ်ပါတယ်။2015ခုနှစ်ဇူလိုင်လမှာတရုတ်အာဏာပိုင်တွေကတရားခံရှစ်နေတွေနဲ့လူ့အခွင့်အရေးခုခံကာကွယ်သူတွေကိုတနင်္ဂနွေနေ့တိုင်းတန်နဲ့လိုက်လံဖမ်းဆီးချင်းချောက်တာတွေပြုလုပ်ခဲ့ပါတယ်။လူပေါင်း300ကျော်ကိုစစ်ဆေးမေးမြန်းတာဖမ်းဆီးထိန်းသိမ်းတာနေအိမ်မှာထိန်းသိမ်းထားပြီးစောင့်ကြည့်နေတာနဲ့တိုင်းပြည်အ
မြောက်ခဲ့ကြကြောင်းအမေရိကန်နိုင်ငံရဲ့ဌာနကတရုတ်နိုင်ငံလူ့အခွင့်အရေးဆိုင်ရာနောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်လူ့အခွင့်အရေးခုခံကာကွယ်သူတွေနဲ့ရှေ့နေတွေရဲ့မိသားစုဝင်တွေကိုလည်းလုံခြုံရေးအရာရှိတွေကအနောက်ရှက်ပေးတာ၊ချင်းချောက်တာ၊ပြင်းထန်တဲ့တန်ခတ်မှုတွေပြုလုပ်တာတွေလှုပ်ဆောင်ခဲ့ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်အစိုးရရဲ့ဖြိုခွင်းနှိမ်နင်းမှုနှစ်ပတ်လည်အခမ်းအနားအဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးဟက်သာနော်ဝတ်က တရားခံရှစ်နေနဲ့လူခွင့်ရေးခုခံကာကွယ်သူအနည်းဆုံး9ယောက်ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းဒါအပြင်ညှဉ်းပန်းနှိပ်စက်ခံနေရတဲ့တီးခြားလွတ်လပ်တဲ့ဥပဒေအထောက်ကူပြုသူတွေငှားရမ်းခွင့်မရဘူးစတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့အပေါ်မှာလည်းစိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်
We urge the Chinese authorities to immediately release those still in detention and drop the charges and also allow them to reunite.
တရုတ်ဆိုရအနေနဲ့အဲ့ဒီဖမ်းထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးပြီးသူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုလည်းချက်ချင်းပြန်ရုပ်သိမ်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဒါ့အပြင်သူတို့မိသားစုနဲ့အတူတကွပြန်လည်နေထိုင်ခွင့်ပြုဖို့ကိုလည်းတောင်းဆိုပါတယ်။တရားခံရှိနေတွေနဲ့လူခွင့်ရေးခုခံကာကွယ်သူတွေဟာတရုတ်လူမှုအတိုင်းဝိုင်းအတွင်းမှာတရားဥပဒေစိုးမိုးမှုဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေသူတွေအဖြစ်လက်ခံပြီးလုတ်ဖို့ကင်ဘက်အဖြစ်တရုတ်အစိုးရကသူတို့ကိုသဘောထားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်
။တရုတ်အစိုးရရဲ့ထင်းသိမ်းခြင်းခံထားရတဲ့လူခွင့်ရေးဦးဆောင်လှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာလူရှောက်ဘိုမကြသေးခင်ကကွယ်လွန်သွားတာကိုကြည်ကျင်းအဖြစ်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးမစ္စနာဝါဂျေပြောဆိုမှုအရေးပါလာကြောင်းမိမောင်းထုတ်ပြနေတာလည်းဖြစ်ပါတယ်။1989ခုနှစ်တရားနာမည်ဒီမိုကရေစီအရေးတော်ပုံလှုပ်ရှားမှုကြီးအတွင်းအထင်ကြီးရပုဂ္ဂိုလ်အဖြစ်ပါဝင်ခဲ့တဲ့အပြင်တရုတ်နိုင်ငံမှာဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေနဲ့တရားဥပဒေစိုးမိုးမှုတွေဖြစ်ပေါ်ရေးအတွက်တောင်းဆိုထားတဲ့ Charter 08ကြေညာချက်ကိုရေးသားထုတ်ဝေခဲ့သူလူရှောက်ဘိုဟာတရုတ်အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြည့်မှုအောက်မှာပဲရှန်ယန်းစေယုံမှာကွယ်လွန်သွားခဲ့ပါတယ်။သူဟာအသေးကင်စာခံစားနေရပေမဲ့စိတ်ကူတမှုမရခဲ့တဲ့အတွက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။တရုတ်အစိုးရကသူ့ကိုပြည်ပနိုင်ငံမှာသွားရောက်စိတ်ကူတခွင့်မပေးခဲ့ပါဘူး။သူချုံပြောင်ပြောင်လာတဲ့လူရှောက်ဘိုကွယ်လွန်သွားခြင်းအတွက်ဝမ်းနဲ့ကြေကွဲပြီးသူလှုပ်ဆောင်ခဲ့တာတွေကိုအောက်မေ့သတိရနေတဲ့အချိန်မှာပဲတရုတ်အစိုးရအနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူအားလုံးကိုပြန်လည်လွတ်ပေးဖို့နဲ့လူတိုင်းအတွက်အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးတယ်ရီ ဘရန်စတက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးခင်ဗျာ
ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်တံခါးရည်ရွယ်မှုအစ်စ်တွေချမှတ်မဲ့ဥရေမှုကြံတရက်ကိုအမေရိကန်ထက်လွတ်တော်ကတည်ပြုလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပြဋ္ဌာန်းဖို့ပို့တော်မှာဖြစ်ပါတယ်။အောင်းနဲ့အထက်လွတ်တော်နေရာအကြားညှိနှိုင်းကြပြီးတဲ့နောက်ဂျာတာပရီနေမှာဥပဒေမူကြမ်းကိုထောက်ခံမဲ98မဲ၊ကောက်ကွယ်မဲ2မဲနဲ့အထက်လွတ်တော်ကတည်ပြုလိုက်တာဖြစ်ပါတယ်။အောက်လွတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့ကြောင်းအထက်လွတ်တော်မှန်ဘော့ဘ်ခေါ်ကာကဗိုလ်ဒူးနေနှောင်ပိုင်းထုတ်ပြန်ချက်တခုမှပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်နေတဲ့ရှေ့နေကျိုး Jeff Sessions ဘက်ကနေထင်ရှားတဲ့ Republican လွှတ်တော်အမတ်တွေကရည်တည်ပြီးသမ္မတထရမ့်ကိုတုံ့ပြန်ပြောဆိုနေကြပါတယ်။သမ္မတထရမ့်ကရှေ့နေကျိုး Sessions ကိုသာထုတ်ပြလိုက်ရင်တော့အပြင်းထန်တုံ့ပြန်ခံရမယ်လို့ Republican ထက်လွှတ်တော်အမတ် Lindsey Graham က NBC ရုပ်သံဌာနကိုကြာသပတေးနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါဆက်စည်ဆန်သက်တဲ့ကိရိယာတွေနဲ့ဆေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ဤသူကျမ်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွအောင်ကပြောတာကို AFP သတင်းတပုတ်မှကိုးကားဖော်ပြထားပါတယ်။ဒီတော့တွင်မှာပဲအချမ်းနွမ်ယောဂါပုံမြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွောမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ဗြိတိနိုင်ငံကြီးဌာနကသတိပေးချက်ထုတ်ထားတာကိုခီးသွောလာရေးဆိုင်ရာအင်တာနက်ဆာမျက်နှာတစ်ခုမှဖော်ပြထားပါတယ်။လေမင်းဆိုင်ရာသုံးချဖို့မင်းကလေးနဲ့အမျိုးသမီးတွေကိုမောင်ကူကူးတဲ့အဓိကနေရာတွေထဲမှာအိန္ဒိယနိုင်ငံစီးပွားရေးမြို့တော်မွန်ဘိုင်းပါဝင်တဲ့အတွက်တင်းကျပ်တဲ့ရည်ရွယ်ဆောင်မှုတွေလုပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။တောက်ကြနေမနက်ဖက်6:00-9:00အထိတင်ဆက်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30/40 48/50တို့ကနေထုတ်လွှင့်ခဲ့တာပါ။တောရရှိများနဲ့တကွာမြန်မာပြည်သူသားအားလုံးကိုရောက်စိတ်ပါချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.